မော်စကိုအနောက်ပိုင်းခရိုကတ်မြို့တော်ခန့်မှန်မှာရှိတဲ့ကာဝဲရုံတဲကလူအုပ်ကိုတောက်ကြနေမှာတနတ်သမားတွေဝင်းအောင်ပြစ်ခတ်တာဟာသူတို့လက်ချက်လို့ IS စစ်သွေးကြအဖွဲ့ကလူမှုကွန်ရက်မှာကြေညာပါတယ်။မော်စကိုမြို့ပြင်ကခရနိုဂော့စ်မြို့မှာခရီးရန်အများပြားစုဝေးနေချိန်မှာသူတို့အဖွဲ့ကဝင်းပြီးတိုက်ထိုက်ခဲ့တဲ့အတွက်တင်းဆုံးဒဏ်ရာသူယာနဲ့ချီရှိတယ်လို့ IS အဖွဲ့ကသူတို့ရဲ့အားမဲ့သတင်းမှာဖော်ပြပါတယ်။ဒီကြေညာချက်ဟာ IS အဖွဲ့ကဟုတ်မဟုတ်အတိမပြုနိုင်သေးပါဘူး။တနတ်သမားအများပြားရဲ့ပြစ်ခတ်မှုကြောင့်တင်းဆုံးသူကအနည်းဆုံး40ရှိနေပြီးလူပေါင်း100ကျော်ဒဏ်ရာရတယ်လို့အဲ့ဒီနေရာဟာလဲမိရှုခံထားရပါတယ်။တိုက်ခိုက်သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးဝူဒီအသေးချာမသိရသေးပါဘူး။ရုရှားသတင်းဌာနတချို့ကတော့တိုက်ခိုက်သူတွေဟာရီယုံနှိမ့်နှင်းရဲတွေမလာခင်ထွက်ပြေးသွားကြတယ်လို့ပြောပါတယ်။မော်စကိုမြို့တော်ဝန်ရှာဂေးဆိုဗျာနမ်ကတော့ဒီတိုက်ခိုက်မှုကအလွန်ခြေကွဲပွဲကောင်းချောင်းနဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအာနာဘန်နဲ့ဆုံဆန်းဆစ်ဆင်းနေတယ်လို့ပြောပါတယ်။ဒါဟာသမ္မတဗလာဒီမီယာပူတင်ရုရှားကိုဆက်လက်အုပ်ချုပ်ဖို့အတွက်ကျင်းပတဲ့သူ့ရဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးရပ်ပိုင်းတွင်ဖြစ်ပွားတာပါ။ရုရှားကလာတဲ့သတင်းတွေမှာတော့မြို့တော်ခမ်းမမိအခြေကျလောင်ကျွမ်းခဲ့ရတယ်လို့ဖော်ပြချပါတယ်။